တနေ့သားတိုင်းဒေသကြီးပလောမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ဖြတ်တန်းသွားလာမယ့်ဖြစ်နေတဲ့ဘိတ်ပလောတဝဲကားလမ်းကိုအောက်တိုဘာလ23ရက်နေ့ကပြန်ဖွင့်လိုက်ပါတယ်တိုက်ပွဲတွေဆက်ဖြစ်ချိန်ကစလို့ပလောဒီဘိတ်တဝဲပြည်တော်စုလမ်းမကြီးကိုမသွားလာကြဖို့အတွက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသတိပေးခဲ့ပြီးစစ်ကောင်စီဘက်ကလည်းဒီလမ်းကိုပိတ်ထားတာပါအခုတော့အသွားလာတဲ့ချိုးပြန်ဆနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်တိုက်ပွဲပြင်းထန်နေတဲ့အတွက်ပလောမြို့နယ်နဲ့မြိတ်ကိုသွားတဲ့ပြည်တော်စုလမ်းမကြီးကိုစစ်ကောင်စီဘက်ကရောဒေသခံကာကွယ်ရေးတပ်တွေဘက်ကပါနှစ်ဖက်လုံးကပိတ်ထားလိုက်တာပါရဲတပ်ပတ်တပတ်ကျော်လောက်ပိတ်ထားရတဲ့ကားလမ်းကိုလည်းအောက်တိုဘာလ23ရက်နေ့ကစပြီးပြန်ဖွင့်ပေးလိုက်တယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ
်မနေ့ကမနေ့ကလည်းကသူဟိုနှစ်ဖက်ပြလိုက်တယ်သူဒီမှာကြတော့ဒီစစ်တပ်ကပိတ်တယ်ဒီတခြားဖက်မှာကြတော့ဒီတော်လိုက်တပ်ဖွဲ့ဖက်ကပိတ်တာနှစ်ဖက်ပေါ့နော်ဟိုဖက်ကတစ်ဖက်ဒီဖက်ကတော့နှစ်ဖက်ဖြစ်တော့အခုကဒီကားလမ်းကလည်းဟိုနှစ်ဖက်စလုံးကပြန်ဖွင့်လိုက်ပြီဆိုတဲ့ကြ။ तू ကမနေ့ကဆိုရင် तू ကမနေ့အစိုးရမှာ तू ကဒီဖက်ကလာတဲ့ကားတွေကိုစစ်ကောက်စီကနေခွဲပစ်လိုက်တယ်ပေါ့နော်ကားသုံးစီးခွဲပစ်လိုက်တဲ့အခါမှာသူတို့ဒီကားသုံးစီးထွက်လာတဲ့အခါမှာတော်လိုက်တပ်ဖွဲ့ဖက်ကလည်းတော့ခွဲပစ်လိုက်တယ်ကြ။ခွဲပစ်ပြီးတာနဲ့ခဏကြာမှ तू ကပြန်ပစ်လိုက်တယ်အဆိုပြတ်လဲတဲ့ဆိုပြီးတော့ဒီကနေ့ပိုင်းလောက်ကျမှသူကခုတို့လောကသွားလို့ရသွားပြီဆိုတဲ့ဒီခိုင်းကိုဖြေပြီပေါ့နော
်နှစ်ဖက်တိုက်ပွဲတွေပြင်းထန်ချိန်မှာပလောမြို့နယ်အတွင်းကကျဲရွာကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ဒီအတွက်ဒေသခံ1000ကျော်ဟာဘေးလွယာကိုထွက်ပြေးခဲ့ရပါတယ်ကားလမ်းတွေလည်းပိတ်ထားတဲ့အတွက်ခလီလမ်းတွေကနေထွက်ပြေးနေရတာကြောင့်ခလီမောက်တည်ဆုံးတာတွေလည်းရှိခဲ့တာပါခလီမောက်တည်ဆုံးသူ20ထက်မနည်းရှိပြီးအဲ့ဒီထဲမှာပလောဘက်ကစစ်ဘေးရှောင်တွေလည်းပါဝင်တယ်လို့လည်းပြောပါတယ်
အကောင်လာပိတ်တဲ့အချိန်မှာပဲသူတို့ဒီတောက်ကော်ရော်နဲ့ဒီဟိုပေါ့ဘိတ်ကိုသူကလေနဲ့သွားတာဟိုအစ်စ်လေးနဲ့သွားတဲ့အချိန်မှာဒီစစ်လေးကပြင်းပြူသွားတာပေါ့တိတ်မောက်သွားတော့ဒီအထက်မှာပါတဲ့လူတွေကလည်းခရီးသည်တွေကလည်းဒီကလေးတွေဟိုဟိုအရွယ်လေးပေါ့ကြောက်တဲ့ကြောင်ဘိတ်မှာကြောက်ပြကြောက်ပြဖွေတော့ကြောက်မှတိတ်တဲ့ကလေးတွေပါတယ်ဟိုပြီးတော့ဟိုတချို့ဆိုမောင်မင်းမင်းကအရွယ်ကလေးတွေပါတာပေါ့နော်ပြီးတော့ဒီစစ်ဆောင်ပြည်သူတွေအများကြီးပါတယ်ဒီလိုမျိုးကျွန်တော်ချက်ပါတယ်ဗျာဟိုပလောနေပလောကလန်တိုင်ဝဲဖြစ်တော့လေသူကဟိုတချို့ဆိုဒီဟိုပေါ့တိတ်ထောက်တာပေါ့နော်ဟိုဘိတ်ထည့်ကိုတိတ်ဆောက်မှဆိုပြီးတော့ထွက်လာတဲ့လူတွေပေါ့အဲ့ဒီလူတွေလည်းပါတယ
်ပလောမြို့နယ်ကျဲရွာဘက်မှာအောက်တိုဘာလ14ရက်နေ့ကစပြီးတိုက်ပွဲတွေစတင်ဖြစ်ခဲ့ပြီးပလောမြိတ်တဝဲပြည်တော်စုလမ်းကိုမသွားလာကြဖို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသတိပေးထားပါတယ်။ကျဲကျဲရွာကိုတော့အောက်တိုဘာလ16ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခတ်ခဲ့ပြီးတဲ့နောက်ကားလမ်းတွေလည်းပိတ်ထားခဲ့တာပါ။အဲ့ဒီကားလမ်းမအနီးမှာပဲမိုင်းနေမိတဲ့အတွက်ကားသမားတဦးလည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။အဲ့ဒီဒေသမှာစစ်ကောင်စီဘက်ကခြေလျင်တပ်ရင်းခလာရ102ကလှုပ်ရှားနေတဲ့နယ်မြေဖြစ်ပြီးစစ်အင်အားရာကနန်းနဲ့ထိုးစစ်ဆင်လာတာဖြစ်ပါတယ်။စက်တင်ဘာလတုန်းကကံယူတိုင်းစစ်ဌာနချုပ်ရှိတဲ့တနင်္သာရီတိုင်းတွင်တိုက်ပွဲဖြစ်ပွားမှုတော့အများဆုံးဖြစ်ခဲ့ပြီးတနင်္သာရီတိုင်းမှာပဲတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ပွားခဲ့သလိုမိုင်းဆွဲတိုက်ခိုက်မှု9ကြိမ်ထက်မနည်းရှိခဲ့ကြောင်းစုစုပေါင်းထိတွေ့မှုအနည်းဆုံး89ကြိမ်ထိရှိခဲ့တယ်လို့လည်းဒေတာတွင်သတင်းအချက်အလက်ကောက်ယူခဲ့တဲ့ FE5 တနင်္သာရီရဲ့တိုက်ပွဲကြားကမြေစာပင်ဆိုတဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်ရှင်